ထိုင်းမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယမှာရှိနေတဲ့ UNHCR ကအသိအမှတ်ပြုထားပြီးတော့မိခင်ပြည်အောင်စုကစီစစ်ထားတဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်မှာလာရောက်အခြေချဖို့စက်ပြီးလက်ခံသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနက VOA ကိုပြောပြပါတယ်။ January 29ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်သမ္မတ Trump ရဲ့ပြည်ဝင်ခွင့်သတ်မှတ်အမိန့်ကိုပြည်အောင်စုခရိုင်တရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်ဒီအမိန့်ပြန်ပြီးခွင့်ပြုဖို့ Trump အစိုးရအဖွဲ့ရဲ့အယူခံဟာလည်းပေချခံထားရခြင်းအတွက်မှာမြန်မာဒုက္ခသည်တွေကိုအမေရိကန်ကိုလာရောက်အခြေချနိုင်ဖို့စီစဉ်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။အပြည်စုံကိုမန်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်
။သမ္မတ Trump ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မြန်မာဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုထဲလာဖို့လက်ခံနေတဲ့အခြေအနေကိုAmerican နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ
် On January 27th President Trump signed an executive order
သူပြောသွားတာက January 29ရက်နေ့မှာသမ္မတ Trump ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ထုတ်ပြန်ချက်အရ Rohingya ဒုက္ခသည်တွေအပါအဝင် American ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်တွေရဲ့အစီအစဉ်ပေါ်မှာထိခိုက်မှုတွေရှိခဲ့ပါတယ်ဒါပေမဲ့လို့ February 3ရက်နေ့မှာပြည်ထောင်စုခရိုင်တရားရုံးကနေသမရရဲ့အဲ့ဒီအမိန့်ကြေညာချက်ကိုတားမြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်ကလည်းပြန်ပြီးအယူခံတင်ထားတဲ့အချိန်အတွင်း American ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်အစီအစဉ်ကနေ Rohingya အပါအဝင်ကမ္ဘာတဝန်းကလာမဲ့ဒုက္ခသည်တွေကိုလက်ခံနေပါတယ်။ဒါကြောင့်အဲ့ဒီအစီအစဉ်ကတဆင့်ဒုက္ခသည်တွေဟာ American ပြည်ထောင်စုကိုဝင်လာနေပါပြီလို့ပြောသွားတာပါ။ဒီတော့တွင်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ Rohingya ဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုမှလာရောက်အခြေချဖို့နိုဝင်ဘာလအတွင်းစတင်ခဲ့တဲ့အစည်းအဝေးကိုဒီသတင်းပတ်အတွင်းပြည်မြစ်အကောင့်ထဲပေါ်ဆောင်ရွက်နေကြောင်းဆူမာထရာကျွန်းမြောက်ပိုင်းမီဒန်မြို့မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးကပြောပါရယ်သူတို့ဘယ်ချိန်ရောက်လာမလဲဆိုတာအတိအကျပြောလို့မရပေမဲ့အကြမ်းဖက်အဖြစ်18လကနေ24လအတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ပြောခွင့်ရအမျိုးသမီးကအခုလိုပြောပါတယ
် We don't break down time of arrival by nationality
သူပြောသွားတာကတော့အမေရိကန်ပြည်ထောင်စုကိုရောက်လာဖို့အချိန်နဲ့ပတ်သက်ပြီးတော့နိုင်ငံသားအလိုက်ကျမတို့ခွဲခြားသတ်မှတ်ထားတာမျိုးမရှိပါဘူးကုလသမဂ္ဂမဟာမင်းကြီးရော UNHCR ကလွှဲပြောင်းပေးလိုက်တဲ့အချိန်ကစပြီးအမေရိကန်ပြည်ထောင်စုကိုရောက်လာဖို့ကြက်မြချင်းအဖြစ်18လဒါမှမဟုတ်24လအထိကြာမြင့်ပါတယ်လို့သူကပြောသွားတာပါတဆက်တည်းပဲမြန်မာဒုက္ခသည်တွေကိုဘယ်ပြည်နယ်တွေမှာလက်ခံထားမလဲဆိုတဲ့အမေကွန်းကိုတော့
So refugee placements are made on a case by case basis
သူပြောသားတာကအမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေအခြေချနေထိုင်မဲ့အစီအစဉ်ဟာတဦးချင်းစီရဲ့အခြေအနေပေါ်မှာမူတည်ပါတယ်ဆိုလိုတာကအမေရိကန်ကိုဒုက္ခသည်တွေလာတော့မယ်ဆိုရင်သူတို့တဦးချင်းစီဒါမှမဟုတ်မိသားစုအလိုက်ပေါ်မှာဘယ်နေရာကအကောင်ဆုံးတင့်တော်မလဲဆိုတာကိုကျမတို့ကြည့်ပါတယ်အမေရိကန်ကိုဒုက္ခသည်တွေစပြီးရောက်လာချိန်မှာသူတို့ရက်တီနိုင်ရေးအတွက်အကူအညီပေးနိုင်တဲ့မိသားစုဝင်တွေဆွေမျိုးသားချင်းတွေရှိတဲ့နေရာကိုအဓိကထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်ပါတယ်လို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံကိုလွန်ခဲ့တဲ့နှစ်နှစ်လောက်ကလှေတွေနဲ့ရောက်လာတဲ့ Rohingya ဒုက္ခသည်တွေကအမေရိကန်မှာအခြေချဖို့ခွင့်ပြုချက်ရထားသူတွေအတွက်အမေရိကန်ပြည်ထောင်စုကိုဝင်ခွင့်ရဖို့အဲ့ဒီမှာရှိနေတဲ့အမေရိကန်ကောင်စီဝင်ရုံးကစီစဉ်နေတာဖြစ်ပါတယ်အလားတူအမေရိကန်ပြည်ထောင်စုကိုသွားဖို့စောင့်ဆိုင်းနေတဲ့မလေးရှားနိုင်ငံက UNHCR အသိအမှတ်ပြုထားပြီးအမေရိကန်ပြည်ထောင်စုကစီစစ်ထားတဲ့မြန်မာနဲ့ Rohingya ဒုက္ခသည်တချို့လည်းအမေရိကန်ကိုထွက်ခွာခွင့်ဒီရက်ပိုင်းတွင်ရရှိထားပြီဖြစ်ကြောင်းဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့ Rohingya Society in Malaysia ဥက္ကဋ္ဌဖြစ်သူ Faisal ခေါ်ပုံမင်းနိုင်ကပြောပါတယ
် Departure date ကိုစောင့်နေကြတဲ့လူတွေထဲမှာဒီကြားထဲမှာတော့ရပုံတရားနဲ့ဆက်ဆောင်မယ်ဆိုပြီးတော့ဆိုပြီးတော့ကြောလာတော့လူတွေကဟိုတမျိုးဖြုတ်သွားပေါ့နောက်ပိုင်းဒီကြားထဲမှာပဲကျွန်တော်မိတ်ဆွေတယောက်ရဲ့တခြားလူတွေရဲ့အဲဒီလိုညာပဲတခြားလူတွေရဲ့သူတို့ဒီပါဂျာတိပြလိုက်တယ်သူတို့ဒီပါဂျာတိတော်မှန်းပြန်ပထမတော့သူတို့ဆိုင်ညံထားတယ်အဲ US ကို restrict လုပ်တဲ့ထဲမှာပြောရမယ်ဆိုလို့ရှိရင်ဒီ UN ရဲ့စည်းရင်းရှိတဲ့ထဲကနေသူတို့ကအခုချိန်ပြီးပေါ့နော်လူ3000ကျော်လို့ပဲသူတို့ကဒီ research လောက်တော့ရောညောင်းဟိုချင်းနေရာတော့များတာပေါ့ချင်းနေရာဆို Christian ဆိုတော့ဟိုဘက်ကနေ sponsor တွေပါရတယ်ဆိုတော့ဟိုသူတို့တွေ့တော့ဒီနေ့အဲ့လောက်ကြံစည်မရှိနိုင်ဘူ
းပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဒီနှစ် January လအထိ American ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရခဲ့တဲ့မြန်မာဒုက္ခသည်စုစုပေါင်း2300ကျော်ရှိပါတယ်ရှင်